KNG နဲ့မြရီမြို့တောင်ဘက်10မိုင်ခန့်အကွာမှာရှိတဲ့KNU တပ်မဟာ6600ရာနယ်မြေ၄ကီကောမြို့တစ်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနက်ကစတင်ပြီး
ဝင်ရောက်ရှာဖွေဖမ်းဆီးရမှာလွတ်တော်အမတ်တချို့အပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေပါအဖမ်းဆီးခံခဲ့ရပါတယ်။VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။တရင်ပြည်နယ်မြောက်ဝတီမြို့တောင်ဘက်10မိုင်ခန့်အကွာမှာရှိတဲ့KNU တပ်မှ6ထိန်းချုပ်ရာနယ်မြေ၄ကီကောမြို့တစ်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနက်ကစစ်ကြောင်း၄ကြောင်းခွဲပြီးဝင်ရောက်ရှာဖွေခဲ့ရမှာအ ဲရမှာစစ်တော်အမှတ်တဦးပါဝင်လူ20နီးပါးတိဖမ်းခံနိုင်ရတယ်ဆိုပြီးလေးကေတော်မျိုးကကိုစောမွန်က VOA ကိုပြောပါတယ
်။ဟောဒီလေးမနေ့ကအဲ့ဒါတို့ဒီဖြစ်ရာ200လောက်နဲ့စစ်ကြောင်းတရားခွဲပြီးတော့လေးကေတော်တွေဝင်လာတယ်။ဟုတ်ကဲ့ဟုတ်ကဲ့သူတို့ကလည်း960အဲ့ကောင်ကနေဆင်းလာပြီးတော့ဒီဝင်လာတာဖြစ်တယ်။စစ်ကြောင်းတရားဖွဲ့ခွဲပြီးတော့ပေါ့နော်။အရင်ကဒီကိကိုဝင်လို့ရှိရင်ကင်းရက်ခုချက်တောင်းတယ်။အခုဒီဒီဝင်လာခုနှစ်ကြိမ်မြောက်ပေါ့။ပထမနှစ်ကြိမ်လောက်ကသူကခုချက်တောင်းတယ်။နောက်ပိုင်းကျတော့ခုချက်မတောင်းတော့ဘူး။ခုချက်မတောင်းဘဲနဲ့သူတို့တဘောနဲ့သူဝင်လာတယ်။သူလူချင်းရဲ့ရက်ခွက်ကိုသူ့အတူတူဆက်တဲ့ပုံစံကြီးဖြစ်သွားပြီ။အဲကင်းရက်ကလည်းဘယ်လိုဘယ်လိုကြောက်ကြောင်းကြောင်းလိုက်ပြောနေလည်းမသိဘူး။ဒီကိကိုမှကငကူရဲကျွန်တော်ကြည့်ချက်ပြီးဟုတ် CDM ဝန်ထမ်းတွေနောက်လွတ်တော်ကိုယ်စားလှယ်တွေအများကြီးခူအောင်တဲ့နေရာပေါ့နော်ဒီနေ့ဖြစ်စဉ်ကတော့အဲ့ရက်ဖတ်6ကအင်တိန်ကိုဝင်ပြီးတော့မှုရဲသူတို့ကသတင်းတိကျရတာအဲ့အိမ်ကကျွန်တော်ရောင်းများကလွတ်တော်ကိုယ်စားလှယ်တော်ခင်အဝီမင်းအောင်တော်ဝီမင်းအောင်ကိုဖန်ခေါ်ရတယ်အဲ့ဒါကအခုကျွန်တော်ဂျန်နက်ကြီးကလေးတွေ3ယောက်လည်းပါသွားတယ်ဟုတ်ကဲ့အခုချိန်ဒီအဲ့နေရာကိုသူတို့က9ရက်တိတိတက်ကျော်ရမယ်လို့ပြောတယ်
စစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနေ့အစောပိုင်းမှာဝင်လာပြီး ARB တိုင်းအုပ်စုကလူငယ်နှစ်ယောက်ကိုစတင်ဖမ်းမိခဲ့ပြီးတဲ့နောက်သူတို့နေထိုင်ရာနေရာကိုတွားရဝင်ဖမ်းခဲ့တယ်လို့လည်းဆိုပါတယ်။အဲ
သူတို့မနေ့စောစောခက်စောစောလေးဝင်လာတယ်။ဝင်လာတော့ခါကျတော့သူတို့နှစ်ယောက်အရင်မိတယ်။မိတာကိုအဲ့နောက်ပြီးအဲ့ညာကိုတပြတိုင်းနဲ့တပြပြီးလိုက်တော့အဲ့မှာစစ်တပ်ရောပါသွားတယ်။ဘူဝင်ကအဖွဲ့ကြီးသူကအဓိကတော့ညောကျုံ့အဖွဲ့ကြီးပေါ့။အခုဖမ်းပြီးတော့ခေါ်သွားပြီးကျန်တဲ့အိမ်ကိုလည်းစောက်ကြည့်ပြီးတော့မူဒီနဲ့အင်တော်ဝင်မှုရောမှာ
လေးကေကော်နေရာကိုအရင်တုန်းကစစ်တပ်တွေဝင်လာချိန်မှာ KNU တပ်ဖွဲ့တွေလည်းရှိနေတဲ့အတွက်အဲ့ဒီမှာနေထိုင်နေသူတွေကတော့လုံခြုံတယ်ဆိုပြီးယူဆထားကြတာပါအခုစစ်တပ်တွေဝင်လာချိန်မှာတော့လေးကေကော်မြို့တက်ထဲမှာ KNU တပ်ဖွဲ့တွေမတွေ့ရဘူးလို့လည်းဆိုပါတယ် KNU တပ်မ6ထိန်းချုပ်ထားတဲ့နေမြေဖြစ်တဲ့အတွက် KNU တပ်တွေကတော့လေးကေကော်အနီးတောင်ကုန်းပေါ်မှာတော့နေရာယူထားတာရှိတယ်လို့လည်းလေးကေကော်မှာနေထိုင်နေသူတွေကဆိုပါတယ်အခုဆိုရင်တော့လေးကေကောမြို့တက်ထဲမှာစစ်ကောင်စီကတက်ဆွဲထားမယ်လို့လည်းသိရကြောင်းပြောပြပါရယ်
။ဟုတ်ကဲ့ပထမကစစ်တပ်ကဒီလေးကေကောရဲ့ဒီမနှမ်းမကန့်မှာဟိုဒီဘာကုန်းလို့ခေါ်တဲ့ဟိုကလရ960တက်ရှိတယ်။အဲ့တက်ကနေပြီးတော့ကျွန်တော်လေးကေကောပန်းညံတို့အဲ့လေးကေကောမြို့ထဲတို့လာဖို့ဆိုခဏခဏလေးရနေလာတယ်။ဟုတ်ပြီလေးကေကောထဲမှာသူတို့ကအခုမြို့ထဲကိုသူကတက်ဆွဲရမယ်လို့ပြောတယ်။
လေးကေကောမြို့တက်ထဲမှာရက်ွက်6ခုရှိပြီးအင်ဂျီ800လောက်ရှိပါတယ်။အဲ့ဒီထဲမှာလွှတ်တော်အမတ်တွေနဲ့စီဒီအမ်ဝန်ထမ်းတွေတက်ကြွလှောက်ရှားတွေနေထိုင်နေတယ်ဆိုပြီးပြီးခဲ့တဲ့တပတ်ခန့်ကစပြီးစစ်ကောင်စီတပ်တွေကသူတို့လိုချင်တဲ့လူ12ဦးကိုထုတ်ပေးဖို့တောင်းဆိုခဲ့တယ်လို့သိရပါတယ်။ဒါပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့ KNU ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။ဒီရက်ပိုင်းမှာပဲစစ်ကောင်စီတပ်တွေဟာလေးကေကော်တဲ့ကိုဝင်ရောက်ရှာဖွေတာအနီးအနားမှာတက်ဆွဲထားတာတွေကိုလည်းလုပ်လာပါတယ်။ရက်ွက်6ကိုစတင်ဝင်ရောက်ရှာဖွေဖမ်းဆီးပြီးရက်ွက်တစ်ကိုထပ်ပြီးတော့ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့လည်းပြောပြပါရယ်။လေးကေကော်ထဲမှာနေထိုင်နေသူတွေကတော့လက်နက်ကင်စစ်တပ်တွေဝင်လာတဲ့အတွက်အပြင်းမထွက်ရဲကြတော့ဘူးလို့လည်းဆိုပါရယ်။ KNU လက်နက်ကင်တပ်တွေလည်းမတွေ့ရတဲ့အတွက်လုံခြုံမှုမရှိဘူးလို့ခန့်စားနေကြရပြီးနောက်ထပ်ဘသူတွေကိုဝင်ရောက်ဖမ်းဆီးမလဲဆိုတာကိုစိုးရိမ်ပူပန်နေကြတယ်လို့လည်းဆိုပါရယ်။ KNU နဲ့မြန်မာအစိုးရအပြစ်ခတ်ရက်စဲပြီးငြင်းငြဲရယူထားခြင်း၊ကရင်ဒုက္ခသည်တွေနေရပြန်တဲ့အခါမှာထားဖို့အတွက်လေးကေကော်မျိုးတစ်ကိုဂျပန်နိုင်ငံကနီပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့တည်ဆောက်ထားတာဖြစ်ပါတယ်။လေးကေကော်မျိုးတစ်ကို KNU နဲ့ကရင်ပြည်နယ်အစိုးရတို့ကငြင်းငြဲရေးတည်ဆောက်ဖို့အထိတ်အမှတ်ဖြစ် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖို့နဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းတို့က2015ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။လေးကေကော်မျိုးတစ်ရဲ့လုံခြုံရေးကို KNU ကတာဝန်ယူထားတာ6နှစ်ကျော်ပြီဖြစ်ပါတယ်။အခုအခါမှာတော့မြန်မာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအဖမ်းအဆီးတွေကြောင့်တင်းချောင်လာသူတွေဟာလေးကေကော်အပါအဝင် KNU ထိန်းချုပ်တဲ့ဒေသတွေမှာခိုလုံနေထိုင်နေကြပါတယ်ရှင်။